မြန်မာနဲ့ထိစပ်နေတဲ့နိုင်ငံတကာနယ်နိမိတ်ကိုစောင့်ကြပ်ဖို့အတွက်အိန္ဒိယပြည်ထရေးဝန်ကြီးဌာနလက်အောက်မှာနေစာလုံခြုံရေးတပ်ဖွဲ့အသစ်ဖွဲ့စည်းရေးအိန္ဒိယလွှတ်တော်ကော်မတီကအစိုးပြုချက်တင်သွင်းလိုက်ပါတယ်။မြန်မာနိုင်ငံနဲ့နယ်မြေချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံအနောက်မြောက်ဒေသမှာလှုပ်ရှားနေကြတဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုနေနည်းတဲ့လုပ်ငန်းနဲ့နေစာဒေသလုံခြုံရေးတိစရက်တွေကိုမတူညီတဲ့တပ်ဖွဲ့နှစ်ခုကတိကျစီတာဝန်ယူဆောင်ရွက်တင်ကြောင်းလွှတ်တော်နယ်ကြားဆောင်တပ်ဖွဲ့များဆိုင်ရာလုပ်ငန်းအဖွဲ့ကကြာတာပတိနေမှာအစိုးပြုလိုက်တာပါ။လက်ရှိမှာအာတန်ရိုင်ဖယ်လို့ခေါ်တဲ့အာတန်တနက်ကင်တိုင်ရင်ကအဲ့ဒီတာဝန်နှစ်ရပ်စလုံးကိုပူးတွဲထမ်းဆောင်နေတာပါ။လက်ရှိမှာအာတန်ရိုင်ဖယ်တပ်ဖွဲ့ဟာတခြားနယ်ကြားဆောင်တပ်ဖွဲ့တွေဖြစ်ကြတဲ့ BSF, SSB, ITBP စတဲ့လက်နက်ကင်အဖွဲ့တွေလို့မဟုတ်ဘဲတိုင်းပြည်ရဲ့အနောက်မြောက်ဒေသလက်နက်ကင်တောင်းကျမ်းသူတွေထိန်းချုပ်ရေးနဲ့မြန်မာနယ်စပ်ဒေသလုံခြုံရေးတာဝန်တွေကိုပူးတွဲထမ်းဆောင်နေရတဲ့အကြောင်းအာတန်တင်နကိုင်တိုင်ရင်အနေနဲ့အရှေ့မြောက်ဒေသမှာတောင်ကျမ်းသူနေနည်းရေးတာဝန်တစ်ခုကိုသာထမ်းဆောင်တင်ကြောင်းလွှတ်တော်ကော်မတီရဲ့အဆိုပြုချက်မှာဖော်ပြထားပါတယ်။အာတန်တင်နကိုင်တိုင်ရင်ဟာအိန္ဒိယနိုင်ငံမှာတပ်တန်းအရင်ဆုံးလက်နက်ကင်တပ်ဖွဲ့ဖြစ်ပြီးဗြိတိရှ်အစိုးရရဲ့ကချာလီဗီတပ်ဖွဲ့က1835ခုနှစ်မှာခွဲထုတ်ပြီးအာတန်လွင်မြူကိုကာကွယ်ဆောင်ရှောက်ဖို့အတွက်တိကျတပ်ဖွဲ့အဖြစ်စတင်ဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်။1939ခုနှစ်မှာအာတန်ရိုင်ဖယ်လို့အမည်ပြောင်းလဲခဲ့တာပါ။အိန္ဒိယမြန်မာနယ်ကြားဆောင်တပ်ဖွဲ့အသစ်ဖွဲ့စည်းအတွက်စဉ်းစားနေကြောင်းပြည်ထောင်စုဝန်ကြီးဌာနကလွှတ်တော်ကော်မတီကိုအကြောင်းပြန်ခဲ့တယ်လို့ဆိုပါတယ်။